မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဇူလိုင်တရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမတို့အခုအတန်လွှင့်ချိန်မတိုင်ခင်လေးမှာဒီစပိုင်းဆိုင်ရာချွေးရင်းမှုတွေရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်အခုတော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ် Line to meter 3251တို့အပြင် Line lab meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမကအင်ဂျင်နိုင်ပါဟုတ်ကဲ့အခုတော့သတင်းတွေကိုဗားရီဒီနေ့ပြောပြမလဲဆိုတာကိုမဆုမြတ်မွန်ကြီးပြောပါအောင်ရှင
်ဟုတ်ကျမကတော့ဆုမြတ်မွန်ပါရှင်ဒီအမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လာတဲ့စီးစစ်နေတွေမှာမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေကိုချိုးဖောက်ရမရောက်ဘူးဆိုပြီးတော့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်မြန်မာနေတဲ့တိုက်လေရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နယ်ထဲအထိကြာတာရင်းတွေကဝင်ရောက်ပြန်တမ်းပြီးတော့ KNU နယ်မြေထဲတိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်။အာဆီယံအထူးကိုယ်စားလှယ်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးတာဝန်ရှိသူတွေအပြစ်ရတိုင်းရင်းသားအဖွဲ့တချို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့အကြေညာပေးပါမယ်မတ်အင်ဂျင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းဒီအာဆီယံအထူးတန်တမန်ကသူ့ရဲ့ဒီမြန်မာပြည်ခီးစဉ်အတွင်းမှာဘာတွေအဓိကဆောင်ရွက်သွားဖို့ရှိမလဲဆိုတာကိုသူနဲ့တွေ့ဆုံခဲ့တဲ့ဒီ EAO ကိုယ်စားလှယ်အဖွဲ့ဒုတိယခေါင်းဆောင်ကဒီ VOA ကိုပြောတာကိုလည်းနားဆင်ရဖို့ရှိပါတယ်။တခါဒီကနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာအာဆီယံနိုင်ငံတချို့ Brain ကိုမလိုက်နာဘူးလို့ပြောခွင့်ရကဝေဖန်လိုက်တာကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီဥက္ကဋ္ဌတိုက်ပွဲပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုလည်းကြားမှာပါ။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကကြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လွှာရေးစီးစစ်နေချိန်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေချိုးဖောက်ရမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အရှင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကစင်သုံးခဲ့တဲ့တင်းကျပ်တဲ့မူဝါဒအရခေလွန်ခွင့်လျှောက်ထားသူ9000လောက်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေခဲ့ကြရတာပါ။ဒီအစီအစဉ်ကိုဘိုင်ဒန်အစိုးရလက်ထက်မှာရဆိုင်းဖို့လိုအပ်တဲ့အတိုင်းအသေးချာဆောင်ရွက်ခဲ့တယ်လို့ပြည်ထောင်စုတရားရုံးချုပ်မှာထောက်ခံမဲ9မဲ၊ကန့်ကွက်မဲ4မဲနဲ့ကြာတာပြင်းကြီးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2021ခုနှစ်ဇန်နဝါရီလတုန်းကဂျိုးဘိုင်ဒန်သမ္မတရာထူးတာဝန်ပထမဆုံးထမ်းဆောင်တဲ့နေ့မှာပဲဒီအစီအစဉ်ကိုရပ်ဆိုင်းခဲ့တဲ့အပေါ် Republican Party ထောက်ခံသူများတဲ့ Texas နဲ့ Missouri ပြည်နယ်တွေကနေတရားစွဲခဲ့တာဖြစ်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ကကြာတာပြင်းကြီးကချမှတ်တဲ့နောက်ထပ်ဆုံးဖြတ်ချက်တစ်ခုကတော့လူမှုညဉ့်ဉျေးမှုတိုက်ဖျက်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုကိုကန့်တက်ခွင့်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာကမ္ဘာရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကဝေဖန်ခဲ့ကြပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့ဆောင်ရွက်နေကြသူတွေအတွက်ဆုပ်ယုပ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်အာနာယတမရရွေရွေးချယ်ပြီးတော့ယာတပန်တရားသူကြီးအဖြစ်ယာလူခန့်အပ်ခံရတဲ့အမေရိကန်ပြည်ထောင်စုတရားရုံးချုပ်မှာတော့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးအဖြစ်နဲ့ကန်ဒါဂျီဘရောင်းဂျက်ဆင်ကြာတာပြင်းနေတော့ကပဲချမ်းတစ္ဆာချိန်ဆခဲ့ပါတယ်။ယာလူကနေအနားယူသွားတဲ့တရားသူကြီးစတီဗင်ဘရိုင်ယာနေရာမှာလူမဲအမျိုးသမီးတရားသူကြီးကန်ဒါဂျီဘရောင်းဂျက်ဆင်ကတာဝန်လွှဲယူခဲ့တာဖြစ်ပါတယ်ရှင
်။နောက်ကျနေ့အစောပိုင်းကယူကရိန်းနိုင်ငံအော်ဒက်ဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးခဲ့ပြီးဒဏ်ရာရှင်များစွာဒဏ်ရာရရှိခဲ့ကြပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာများစွာတဲကတစ်ခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။မွေချိုးကနေရုရှားတပ်တွေကိုစုခွာခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြာတာပရိနေတုံးကပြောပါတယ်။ယူကရိန်းကိုတိုက်ခိုက်ဖို့နဲ့ယူကရိန်းစစ်ကောင်ကတင်းမောတင်ပို့ဓာတ်တွေကိုစောင့်ကြည့်စစ်ဆေးဖို့ပင်လယ်တစ်ထဲကအဲ့ဒီကျွန်းကိုစစ်ရဲ့အစောပိုင်းကာလမှာရုရှားကသိမ်းပိုက်အသုံးပြုခဲ့တာဖြစ်ပါတယ်။ယူကရိန်းကသာသူ့ရဲ့စိတ်ကမ်းတွေကိုမိုင်းရှင်းပေးမယ်ဆိုရင်တင်မောတွေရဲ့လုံခြုံရေးကိုရုရှားကအာမခံပါမယ်လို့ရုရှားကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကြာတာပရင်းနေကတွေ့ဆိုမှာရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။ရုရှားတပ်တွေစုံသွားကြတာကိုယူကရိန်းသမ္မတရုပ်အကြီးကဲအရီယာမတ်က Twitter လူမှုစာမျက်နှာမှာအတည်ပြုထားပါတယ်။ယူကရိန်းကိုဒေါ်လာ1ဘီလီယံအကူအညီပေးမယ်လို့ဗြိတိန်နိုင်ငံကကြာတာပရင်းနေကကြေညာလိုက်ပြီးဒီအကူအညီကလေကြောင်းရာကာကွယ်ရေးစနစ်တွေ Lumabara Yinyanwine, Ukraine Sitat Lu at Bisiri to Chijao, when you took Boris Yesay a young up your body. Pirenga, Ukraine Matrix in a Mahabua Mesa Chedelu, Ukraine Tabra Zaleskiya, Peter Lumusa Mianama, Yita Tavare.
ကမ္ဘာစီးပွားရေးရာသီဥတုပြောင်းလဲရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်။နိုင်ငံပေါင်း20ပါဝင်တဲ့ G20 ဒါပေမဲ့G20ထိပ်သီးစည်းဝေးပွဲတက်မယ်လို့ကနေဒါဝန်ကြီးချုပ်ဂျာရှင်ထရူဒိုကကြာသပတေးနေ့တုန်းကအတည်ပြုပြောကြားခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းထိပ်သီးစည်းဝေးပွဲမှာတရုတ်နဲ့ရုရှားတို့ရဲ့ပြောကြားချက်တွေကိုပြန်လည်မေးခွန်းထုတ်မှုမရှိဘဲဖြစ်မယ်လို့ပြောပြီးတော့အနောက်နိုင်ငံခေါင်းဆောင်တွေကိုတက်ရောက်ဖို့တိုက်တွန်းထားပါတယ်။EU ဥရောပကော်မရှင်ဥက္က ကိုအင်ရှင်အင်ဒိုနီးရှားနိုင်ငံကပေးထားတယ်လို့အင်တလီဝန်ကြီးချုပ်မာရီယိုဒရာဂီကလည်းပြောကြားထားပါတယ်အမေရိကန်သမ္မတဂျိုးဘက်တန်တက်ရောက်မလားဆိုတဲ့ VOA အမေကိုတော့အင်ဂျီရောကဖြေချခြင်းမရှိသေးပါဘူးရုရှားသမ္မတအနေနဲ့ထိပ်သီးအစည်းအဝေးပွဲကိုလူကိုယ်တိုင်တက်ရောက်မယ်မတက်ရဘူးဆိုတာအချိန်တန်ရင်ဆုံးဖြတ်မယ်လို့ရုရှားသမ္မတရုံးပြောခွင့်ရကဂျာတာဘရင်းကပြောကြားခဲ့ပါတယ်အင်ရှင်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံသမ္မတဂျိုးကိုဝီဒိုတို့ကတော့ G20 ထိပ်သီးအစည်းအဝေးပွဲအဆင်ပြေပြေကျင်းပနိုင်ဖို့အတွက်တန်တမာရေးနီးနဲ့ဂျိုးဘက်နဲ့အနေနဲ့သမ္မတပူတင်ကိုမော်စကိုမြို့တော်မှာဂျာတာဘရင်းကတွေ့ခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကိုလည်းခေကီးဗ်မြို့တော်မှာပို့ထူးနေတော့ကတွေ့ဆုံခဲ့ပါတယ်ရှင
်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှာဆက်တွေ့ရေးသရာအဖြစ်ဒုတာဝန်ယူပေးမယ်အကြောင်းဂျာတာဘရင်းကကန့်လန့်လိုက်ပါတယ်လက်ရှိစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ဥက္ကဋ္ဌဂျိုကိုဝီဒိုတို့ဟာဂျာတာဘရင်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်သတင်းစာဆရာတွေနဲ့တွေ့ဆုံမှာအခုလိုပြောခဲ့တာဖြစ်ပါတယ
် Sebagaimana yang saya sampaikan di Kiev walaupun situasi saat ini masih sangat sulit
ဒီပြောမှာကျွန်တော်ပြောခဲ့သလိုပါပဲလက်ရှိအခြေအနေကခက်ခဲနေစေဖြစ်ပေမဲ့ရင်းချမ်းစွာစကားပြောရေးကိုရှည်လန်းတင်ပြီးဆွေးနွေးပွဲအတွက်ကျွန်တော်တို့ဖွင့်ထားကြရပါမယ်ဆိုတာကိုကျွန်တော်တစိုက်မှတ်မှတ်ပြောခဲ့ပါတယ်ယူကရိန်းသမ္မတဇလန်စကီရဲ့သတင်းစကားကိုသမ္မတပူတင်စီကိုကျွန်တော်ဆောင်ကျဉ်းပေးခဲ့ပါတယ်ခေါင်းဆောင်နှစ်ယောက်ကြားမှာဆက်သွယ်ရေးတရားအဖြစ်ကျွန်တော်ဆောင်ရွက်ပေးဖို့အစဉ်အသစ်ရှိကြောင်းပြောခဲ့ပါတယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောခဲ့တာပါသမ္မတဝီဒိုဒိုကဂျော်လ20ခွဲနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့ပတ်ဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကိုတွားရောက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုသူကဖြီးဆက်ခဲ့တာဖြစ်ပါတယ်ရုရှားကိုယူကရိန်းကတိုက်ခိုက်ခဲ့တဲ့စစ်ကြောင်းကမ္ဘာစားတမ်းအိတ်ခါချက်တဲကိုစိုးဝါးစေခဲ့ပါတယ်တီးနှံစားသုံးစီလောင်စားစီဓာတ်ငွေနဲ့ဓာတ်မြေဩဇာဈေးတွေလည်းတက်ခဲ့ရပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ57 kHz 5885တို့ဖြင့်စနေတနေ့မှာ5မီတာ190 kHz 1509ကနေပြောထုတ်လည်နေပါတယ်ရှင
်ဂျူလိုင်လတည့်ရက်တောက်စာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြန်မာလေတဲ့တိုက်လေရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နဲ့ထဲအထိဂျာတာဘရင်းကဝင်ရောက်ပြန်တန်းပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ KNU နယ်မြေတဲ့တိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတာကဖီနယ်ပုတ်ဖရခရိုင်အပေါ်အထိမြန်မာတိုက်လေရင်ပြန်တန်းခဲ့တဲ့ကိစ္စကိုအခြေအနေပိုဆိုးအောင်မလုပ်ချင်ဘူးလို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝချာကဒီကနေ့ပြောကြားခဲ့ပါတယ်
။ဟုတ်လားขอโทษมาได้มาแล้วก็โทรไปก็คุยกันแล้วนะนี่แหละคือสิ่งที่มันเป็น
ထိုင်းမြန်မာစစ်တပ်မှုတွေအပြန်အလှန်ပြောကြားခဲ့ကြတာမှာမြန်မာဘက်ကတောင်းပန်ပါတယ်။နိုင်ငံတိုင်းဝန်ကြီးဌာနနှစ်ခုကြားမှာလည်းပြောကြားခဲ့ကြပါတယ်။ဒီအဖြစ်အပျက်ကကြီးကျယ်လေးနက်တယ်လို့မြင်ကောင်းမြင်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကဘလို့တုံ့ပြန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။နှစ်ဖက်လုံးကကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတဲ့အတွက်ဆွေးနွေးဖြေရှင်းခဲ့ကြပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာကပြောကြားခဲ့တာပါ။ဒီပြဿနာကကြီးမားတဲ့ပြဿနာမဟုတ်ပါဘူးလို့လည်းသူကပြောကြားခဲ့ပါတယ်။ဂျာတာဘေးနေတော့ကမြန်မာတိုက်လေရင်ထိုင်းဝေဟင်ထဲကိုပြန်တန်းခဲ့ချိန်မှာ ကျွန်တော်တို့ကနေဆက်မှာရှိတဲ့ထိုင်းချေရွာတွေကရွာသားတွေចောင်းသူចောင်းသားတွေပြေးလို့ရကိုပြေးလွှာပုံခုခဲ့ကြရပါတယ်။အေဘီသတင်းဌာနကရရှိတဲ့ရုပ်သံတွေမှာတော့မိတ်20နိုင်တိုက်လေရင်တွေဟာမြန်မာနိုင်ငံဘက်ချမ်းကိုပုံကျဲတိုက်ခိုက်တာမဟုတ်ခင်မှာထိုင်းပိုင်နဲ့ချေရွာတွေနဲ့စာတင်ចောင်းတွေပေါ်မှာအကြိမ်ကြိမ်ပြန်ဝဲလာတွေ့ခဲ့ရပါတယ်။ဝါလီចောင်းကမူလာရန်နဲ့လေရန်ចောင်းသူចော ောင့်ရသားတယောက်ထက်မနည်းသေဆုံးခဲ့တယ်လို့အများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံဘက်ထွက်ပြေးသူဟာလည်း900ကျော်ရှိတယ်လို့ထိုင်းအစိုးရကပြောပါတယ်ရှင်။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအထိမျှော်မှန်းဆွေးနွေးနေတယ်လို့အထူးတန်တမနဲ့ဆွေးနွေးခဲ့တဲ့ EU အဖွဲ့ကပြောပါတယ်။အပြစ်ကရက်စဲရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါ်ရေးရည်ရွယ်ချက်3ရက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်တယ်လို့အာဆီယံအထူးတန်တမကပြောကြားကြောင်း EU ကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါက်စောမြရာစာလင်းက VOA ကိုပြောပါတယ်။မြန်မာရေးဆိုင်ရာအာဆီယံအထူးတန်တမကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီး Brox.com နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာနေပြည်တော်မှာဒီကနေ့မနက်စံနာရီကနေ12နာရီကျော်ထိတွေ့ဆုံဆွေးနွေးခဲ့ကြတာပါအထူးတန်တမဟာအမျိုးသားစီလင်းညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးရာပြင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်လို့သိရှိရပါတယ်
ဟောင်ကောင်မှာတော့2019ခုနှစ်တုန်းကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေသူတွေပေါ်နှိမ်နှင်းမှုကိုကြီးကြပ်ခဲ့သူလုံခြုံရေးအရာရှိဟောင်းဂျွန်လီဟာဟောင်ကောင်အုပ်ချုပ်ရေးမှူးသည်အဖြစ်နဲ့ဒီကနေ့ကျန်းသစ္စာကြေဆိုခဲ့ပါတယ်။ဟောင်ကောင်ကျွန်းရဲ့ဖွဲ့စည်းပုံဥပဒေတွေအတိုင်းလိုက်နာချက်သုံးသွားမယ်လို့ကတိပြုခဲ့တယ်လို့ပြည်မာကြီးအစိုးရကလည်းတာဝန်ခံမယ်လို့ကတိပြုပါတယ်။တရုတ်အုပ်ချုပ်မှုအောက်ဟောင်ကောင်ကျွန်းပြောင်းရွှေ့သွားတာ25နှစ်ဖြစ်ထိမ့်မှတ်တဲ့အတူဟောင်ကောင်ကျောင်းအုပ်ချုပ်ရေးမှူးသည်နဲ့အစိုးရဖွဲ့တဲ့ကျန်းသစ္စာကြေဆိုပွဲကိုပြုလုပ်ခဲ့တာမှတမရရှိချင်းပင်ကလည်းတပြည်တော်မူနှစ်ခုစနစ်ကိုကာကွယ်ပြောကြားခဲ့ပါတယ်ဒီစနစ်ကအလုပ်ဖြစ်တယ်ဆိုတာအချိန်ချင်းတက်တည်ကြခဲ့ပြီးဖြစ်တဲ့အတွက်ဒီစနစ်ကိုပြောင်းလဲဖို့အစီအစဉ်မရှိဘူးလို့ကျေးဥ်တမရရှိချင်းပင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင
်ကိုဗစ်ဖြစ်ရတာတောင်ကိုရီးယားကနေထွက်ပြေးလှုပ်ရှားနေသူလွတ်လိုက်တဲ့မိုးပြံဘူပေါင်းကြီးတွေကြောင့်ဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုပထမဆုံးအသိအမှတ်ပြုပြီးရဲတပ်တပများစွာအကြမ်းမှာမြောက်ကိုရီးယားကအပြစ်တင်လိုက်ပါတယ်ကိုရီးယားနိုင်ငံနယ်စပ်မှာကူးစက်ရောဂါဖြစ်ပွားမှုကိုလိုက်လာစုံစမ်းခဲ့ကြောင်း၁၈နှစ်အရွယ်စစ်သားတယောက်နဲ့၅နှစ်အရွယ်ကလေးတယောက်တို့ဟာတိုင်းတစ်ပါးကလာတဲ့ပစ္စည်းတွေနဲ့ထိတွေ့ခဲ့ကြောင်းမြောက်ကိုရီးယားတာဝန်ရှိသူတွေကတောက်ကြနေကပြောပါတယ
်။မဆုမြတ်မုံနဲ့ဦးတင်မောင်တန်းပါရှင်တောက်ကြညာချန်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်တင်ဆက်နေပါတယ်မတားခင်မှာတော့ဒီအာဆီယံနိုင်ငံတချို့ဟာဗရင်ငင်ကိုလိုက်နာမှုမရှိဘူးလို့စစ်ကောင်စီကဝေဖန်လိုက်တာကိုကြားလို့ရှိပါတယ်အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်တဲ့တိုင်းနာလက်နက်ကိုင်ခုနှစ်ဖွဲ့ဒီကနေ့တွေ့ဆုံခဲ့တာကိုကြည့်ကြရအောင်ပါဒီကနေ့တွေ့ဆုံပွဲမှာအပြစ်ခက်ရက်စဲရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးဆိုတဲ့အချက်၃ချက်ကိုသူ့အနေနဲ့အဓိကဆောင်ရွက်သွားမယ်လို့အာဆီယံအထူးတန်တမန်ကရှင်းလင်းပြောဆိုခဲ့ပါတယ် EU အဖွဲ့တွေကလည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်ရေးအတွက်အလေးထားဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံကပြောပြမှာပါရှင
်မြမရေးဆိုင်ရာအာဆီယံအထူးတန်တမန်ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆုံခုံးဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့နေပြည်တော်မှာဒီကနေ့မနေ့10နိုင်ကနေပြီးတော့12နိုင်ကျော်ထိတွေ့ဆုံဆွေးနွေးခဲ့တာပါဒီစနေဝဲမှာအာဆီယံအထူးတန်တမန်ကမြန်မာပြည်ခီးစင်မှာအဓိကအချက်၃ချက်ကိုသူ့အနေနဲ့ဆောင်ဖို့ရှိတဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ EAO ကုလဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါ်စောမရယာဇာလင်းက VOA ကိုပြောပါတယ
်အာဆီယံ Special Envoy ကပြောတာကဒီမှာလုပ်ငန်းစဉ်၃ခုပါတယ်ဆိုတာမျိုးကိုသူရှင်းပြပါတယ်အဲနံပါတ်၁ကတော့ပြည်ခရဲ့ဆွေးရည်ကိုသူလုပ်မယ်နောက်ပြီးဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုထောက်ပံ့ရေးကိစ္စတွေကိုတကယ်ကိုလိုအပ်နေတဲ့ပုံစံတွေစီရအောင်သူကြိုးပမ်းမယ်အပြင်လို့ရှိရင်နိုင်ငံရေးဆွေးနွေးပွဲပေါ်ပါလာဖို့တဲ့သူတောင်းပေးမယ်ဆိုတဲ့ရည်ရွယ်ချက်၃ခုနဲ့သူလာတဲ့အကြောင်းတွေကိုသူကပြောပြပါတယ်
။ EU အဖွဲ့ဘက်ကအဓိကဆွေးနွေးတဲ့အချက်ကိုလည်းသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ
်။ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ကိုကျွန်တော်တို့အရင်ကြိုးပမ်းနေကြရတယ်ဆိုတာမျိုးကိုကျွန်တော်တို့ကပြောတယ်။ပြီးလို့ရှိရင်ကျွန်တော်တို့ကဝင်းဝင်း policy ဖြစ်ဖို့ဆိုတာမျိုးကိုလည်းဥတည်ချက်တွေကျွန်တော်တို့ရှိစေကြတယ်။ဒါကိုလည်းကျွန်တော်တို့နဲ့ ASEAN Invite နဲ့ကသဘောထားတူတာတွေရှိပါတယ်။အားလုံးကိုရှုံပြီးတော့မှကြီးလိုက်တဲ့အခါမှာကျွန်တော်တို့က တက်ဆိုင်သူအားလုံးနဲ့တွဲဆုံမျိုးကိုကျွန်တော်ကကြိုးပမ်းမယ်ပြီးတော့ချင်းနိုင်ငံရေးဆွေးနွေးပွဲအခင်းအကျင်းတစ်ခုဖန်တီးလာဖို့တွဲတင်တွဲထိုက်တဲ့လူတွေနဲ့အားလုံးတွဲဖို့တနိုင်ငံလုံးအတိုင်းအတာအပြင်ငင်းချင်ရေးဆွေးနွေးမှုတွေဖြစ်ပေါ်တန်းလာလာဖို့ကိစ္စတွေကိုကျွန်တော်ကအဓိကထားပြီးဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲမှာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးကိစ္စမှာ EU ရဲ့အနေနဲ့ပူးပေါင်းဆောင်ရွက်ရေး NCA အပြည့်အစုံစာချုပ်ဖက်ဒရယ်ပြည်ထောင်စုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတဲ့အရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်အာဆီယံ2ကုစည်နဲ့တက်ဆုံခဲ့ပြီးတဲ့နောက်မှာတော့တန်တားလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ရဲ့ကုစည်တွေဟာဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီနိုင်ရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့အလို့သဘောတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အာဆီယံ2တန်မှန်နဲ့တက်ဆုံခဲ့တဲ့တန်တားလက်နက်ကင်ကုစည်အဖွဲ့ကတော့ KN ညီနိုင်ရေးကောင်စီ KNU KNLA PC ကဒေါက်တာနော့ကပေါ်2ကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။တယောက်လာတဲ့ EU ခုနှစ်ဖွဲ့ဟာ NC အဖြစ်အစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတော့လက်ရှိအစ်စ်ကောင်စီနဲ့ညီညွတ်ဆွေးနွေးနေကြတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။အာဆီယံ2တန်မန်ဟာမနေ့ကကြရင်တော့ရန်ကုန်မြို့မှာဒီနိုင်ငံရေးပါတီ၉ပါတီနဲ့တွေ့ဆုံဖို့ရှိနေပါတယ်။အထူးတန်မန်ဟာပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာဆက်အနာတင်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အာဆီယံရဲ့ဘုံသဘောတူညီချက်အရအာဆီယံ2ကုစည်ဆိုတာဖြစ်လာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံ2ကုစည်ကိုပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားတယ်လို့ပဲအာဆီယံဘုံသဘောတူညီချက်5ရပ်ကိုလည်းအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအာဆီယံဘက်ကတော့ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံစစ်မြင့်အစည်းအဝေးတွေမှာစစ်ကောင်စီကိုကူစားပြုတယောက်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ
။ကုသားညုံပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ KND နယ်ဘက်ကဒီဥက္ကဋ္ဌတိုက်ပွဲတွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြမှာပါ။ထိုင်းမြန်မာနယ်စပ် KND နယ်မြဝတီခရိုင်တဲကစစ်ကောင်စီရဲ့ဥက္ကဋ္ဌဒီစခန်းကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီဘက်ကလည်းစခန်းမကျဖို့အတွက်စစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီစခန်းမကျသေးကြောင်းနှစ်ဖက်လုံးကလည်းပြောထားတာပါ။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကင်းအမျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့6ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခတ်မှုတွေဆက်လုပ်နေတယ်လို့ဥက္ကဋ္ဌစခန်းကိုမကျရေးအတွက်လေကြောင်းကတော့မြေပြင်ကပါစစ်ကူတွေဆေးလွတ်နေပါတယ်။ဇူလိုင်လတရနေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေပြီးဥက္ကဋ္ဌစခန်းကတော့မသိမ့်ပိုက်နိုင်သေးပေမဲ့အဲ့ဒီအနီးတစ်ဝိုက်စစ်ကောင်စီတက်ဆွဲထားတဲ့ရွာနေရာအထိတော့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ပြီးနေရာယူထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ
်။ဆောင်ရဥက္ကဋ္ဌမှာလည်းထိတိုက်အရင်ဆိုင်တိုက်ပွဲတွေဖြစ်နေတော့မယ်ဟုတ်ကဲ့ဥက္ကဋ္ဌကကျွန်တော်တို့ကဟိုဘယ်လိုပြောမလဲပြောရရင်သူတို့ဂုံးပေါ့နော်ဂုံးကြီးတစ်ဂုံးရှိမယ်အဲ့အောက်ကနေပြီးတော့ရွာရှိတယ်ရွာကိုတော့ကျွန်တော်တို့အဖွဲ့ကလည်းသိမ်းသားနိုင်ပြီအဲ့ဂုံးကိုပဲမသိမ်းနိုင်ဘူးလားဥက္ကဋ္ဌရွာပေါ့နော်ဥက္ကဋ္ဌရွာဥက္ကဋ္ဌရွာကိုအခြေခံပြီးတော့သူတို့ကအဲ့ရွာမှာလည်းသံဃာတို့ဘယ်လိုကျင်းလို့ရှိတယ်အဲ့ဒါတွေတော့အကုန်လုံးသိမ်းပြီးနိုင်ပြီပြီးတဲ့လ29ရက်နေ့ကကျွန်တော်စသိမ်းနိုင်ပြီအဲ့တော့ဂုံးကတော့ဆက်တိုက်နေတယ်ဂုံးတော့မရသေးဘူးဟုတ်ကဲ့
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ1ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ပြည်ပြည်နယ်မြဝတီမြို့နယ်အတွင်းတရားဥပဒေစိုးမိုးရေးနယ်မြေဒေသတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးဆောင်ရွက်လျက်ရှိတဲ့စခန်းဖြစ်ပါတယ်။အဲ့ဒီစခန်းကိုဇွန်လ26ရက်နေ့ကနေစပြီးနယ်သားများစောစလုံးစောအေစီပါပတဲ့အခွဲတွေနဲ့ PDF အကြမ်းဖက်အခွဲတွေပူးပေါင်းပြီးပါလွန်အင်အားနဲ့အပေါင်းပြပြီးလက်နက်ကြီးလက်နက်ငယ်များဖြင့်နေ့စဉ်အချိန်ချင်းလာရောက်တိုက်ခိုက်လျက်ရှိပါတယ်။စခန်းသိမ့်ပိုက်နိုင်ခြင်းမရှိသေးပဲနဲ့အကြဆုံးများစွာရှိတဲ့အကြောင်းရေပြင်သတင်းသူတို့ဘက်ကတင်ထားတဲ့သတင်းတွေလက်စဒေသကပေးပို့တဲ့သတင်းတွေအရသိရပါတယ်
။နှစ်ဖက်အကြဆုံးတွေရှိကြောင်းထုတ်ဖော်ပြောဆိုကြပေမဲ့အရေအတွက်အတိအကျကိုတော့ပြောကြားခြင်းမရှိသေးပါဘူး။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့20ထဲမနည်းဒဏ်ရာတွေရကြတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းပစ်ကူသုံးပြီးဥက္ကဋ္ဌစခန်းမကျအောင်တိုက်ခိုက်နေရတယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုမနေ့ကရားဖြတ်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းစစ်ကောင်စီဘက်ကကြာဆုံးတာအပြင်လက်နက်ခဲယံအတော်များများသိမ်းဆည်းမိခဲ့တဲ့အကြောင်းကိုလည်းကိုစောမုံကပြောပါတယ
်။လေကြောင်းလည်းလာသေးတယ်ဒီနေ့သူကမိုးလေတာလာလည်းရောက်လာတာပဲဒီဥက္ကဋ္ဌစခန်းကိုဟိုစစ်ကူပို့တာဟိုဒီလေဟတ်စပီနဲ့ပို့တာပေါ့နော်လက်နက်ခဲယံနေဒေခါလေးပို့တာလည်းသူကအိဟတ်ပြင်းနေပဲပို့တော့တယ်ဥက္ကဋ္ဌစခန်းကိုစစ်ကူလာတဲ့ဟိုလေးလေးကွန်မန်ဒိုပေါ့နော်အဲဒါတော့မြင့်တန်ရင်တော့မသိဘူး sama lili komen dulu lebih orang. Ah, ini boleh nara channel. Oh, KNDO, KNLA, DPDF, bukan tak boleh ni, bukan tak. Ah, ni bila jatuh tayar, jatuh tayar, terus orang jatuh niara, asyik ni mili.
ไต้หวันเรียกด้วยมาเนี่ยมาเป็นการไต้เลยนี่ฮะไทยเนี่ยมาเนี่ยจ้ะไทยเนี่ยไม่ใช่แต่พอประมาณยูเนี่ยก็เจ้าวารีบอกว่าเพื่อแต่ละเจ้าไทยไปดูดีไต้เดลันที่นี่เจ้าที่ด้วยไทยเลยเด็กก็เอฟเซชั่นไต้เลยนั่นเองอุสเนื้อจากอุสเลือกให้เจ้าไทยตัววินเลยได้ยังเปลี่ยนสูงขึ้นสุดโบจูปราวุฒิสนใจดีก็จงละต้องใจยังนี่ก็ทบทวนสุขภาพเลย อุกฤษฐาสแกนไต้หวันเรียกด้วยสกาวสีเป็นการลีจางต้องได้แค่ยามาสแกนนี่ก็เดต้าเงินเจ้าว่าได้เลยไม่รู้อยากจะทบยี่กี่อย่างเดียวทางนั้นเราสิ่งเดียวจะช่วยดูแลได้เลยฮะทั้งแบบกันว่าทบยี่เต็มสองเงียบไปเลยลีจางอ่ะดีใจแค่ไม่รู้จังอ๋อนับแพทย์ไต้หวันเรียกด้วยเล่นในดีจีจันนี่จ้าเลยด้วยป่ะไอ้ยาตายเลยที่ใกล้ตีสองนะแต่ยาอะไรเลยสิ่งนี้ไปเลยเช่นฟิวเอเดรนดาวแม่เอ๋มาบ้าง อาเซียนนายงานจะช่วยกันยามานายงานเนี่ยเสียสัญญามาเพราะว่านายงานเนี่ยไล่นายามีเช่นกันเช่นเดียวกันจอลงพับเช็ดตารีชินีเดลูดีกันเนี่ยพิลูเดตเรียนสาชินเนี่ยเมื่อเดือนมาสิกังสิบเก้าเว็บแห่งปีเดือนไล่ไปดีจังยังคงอ่ะปีปุ่นอะไรเดือนกูรอแม้สมองอ่ะเปลี่ยนมาว่าเช่นสุดท้ายก็อนาคตในทารีมีมานายงานบอกมาอาเซียนนายงานจะช่วยกันเปลี่ยนทันทันเว็บแห่งนารีชินีเดลู อาเซียนเผยด้วยมาเลยเนื้อมาในงานเนี่ยปัจจุบันสกังสีก็เล็กขึ้นตีมาอยู่บุต้นส่งนี่จารุมาอาเซียนเอเชียมีสิ่งเวทีเรามาเนื้อมาสกังสีจะอยากขึ้นไปเป็นท่าจ้าบาร์เลยเนื้อมาสกังสีเบกาโรอาเซียนยังดีลูกยังดีมุกามูลาบริญญาบาร์เฉลี่ยดีกว่าชาวพานีรัลเว็บไลน์บาร์เลยอาเซียนบริญญาบาร์ในงานนี้เฉลี่ยชาวกูแต่ชาวในงานก็วิ่งมาสวดพับพูนเลย
อาเซียนเผยว่าในงานนี้จะดูนี่ได้คุยเยี่ยมสุดเลยชัดดีกว่าอาเซียนเผยว่าในงานจะช่วยกันมาไล่หน้าบุลูสกังสีเปลี่ยนคุยยาดูปัจจุบันมีทั้งอาดีกันในเนบิโรมาลูเดตเรนซ์เชลเลมเวดเรมาเปลี่ยนเปลี่ยนสุไลบาร์เลยมาในงานจะดูยี่กี่สัปดาห์นะครับแต่ที่อาเซียนเผยว่าช่วยเยอะสุดเลยลูกสาวจะดีอาเซียนเปลี่ยนสารบัตรมูรีลูกเขาลงนี่เส้นลายเนี่ยกวนเรื่องนี่ลายเนี่ยจะนุ่งตุยยาบาร์เลย ที่ไปงานบ้างมาไปเลยเพราะว่าในงานนี้ตุนี่เด็กคนยืนเนี่ยเจ้าเนี่ยสี่ยามีสูเรียพิจารณาเนี่ยเลยการยืมมือชี้เลยด้วยทารีโอรสเนี่ยมาในงานเนี่ยทั้งจากการกวนเลยสีบาร์เลยเป็นกุลาลมาบริญญาสารไปเนี่ยมาเช่นเรื่องรับปรับยาทารีในงานเนี่ยเจ้าชายอาณาการดูนิยามุสิมีนาไลน์เนี่ยพิจารณาเลยสีจารีกุลาตีเบจันรู้การกวนเลยสีบาร์เลย
อาเซียนเผยว่าในงานจะคบเพื่อนมาเลเซียในงานฮะเนื่องมาเยี่ยมเพื่อนมาเอ็นยูจีจากกาลามิวดานิยูเอสโซยานเอ็นยูซีซีมิวดาไดมิงกังซีโลกว่าสัปดาห์นี้อาเซียนด้วยมาไต้หวันนี่ละบ้าจะเป็นอินโดนีเซียสิงคโปร์ในงานนี้ก็เลยสิงคโปร์มาจะเว็บแอนด์เบลสุราลีชินิดลูบรูไนเนสโซยินแต่สิ่งเปลี่ยนแปลงช่วยชาติเซนทีพิทาบาร์เลย จะเป็นแม่เล่มหาแม่ของเด็กตาอาเซียนในงานนี้เดียวในงานนี้เป็นมารอสกังสีเยียดีมูกูอดีตแม่ผิวเท่าแขมูชีเจพิเดลุสกังสีเบกับเยาวาเลยเดียวมหาแม่ของเด็กตาอาเซียนในงานนี้พิเดทายเบียนันลาโอแคมอริยาโรเนสีเวลูเมลันเชนแม่ของสีเวลูกูเนื้อมาในงานนี้บังการเด็กตามาลูกคนยาละกันรอตัวจ้ามาสิ่งเปลี่ยนสุรากูพิจารณาพิเดลุบูจูซอมิทงับเยาวาเล ดีซีเวดีการ์มันเนี่ยเพียงสามเดือนมาเช่าเลยดีซีเวดูเดียวหนึ่งเงินใจวันนี้กูรายเลยแต่ยาผู้ชินีบาร์เลยเนี่ยมาในงานนี้เนี่ยที่ตาเรื่องเพื่อซีดีดีมากะแต่ช้ากับว่าเพื่อซีดีเนี่ยว่าตัวเชสสัมบูปินเซนทาร์เรลูปูโจซอมิทงับเยาว์บาร์เลยที่ตาเรื่องที่เปล่าไม่ดีมากะว่าอเมริกาดีมีเชนโนมาเจนูรุนี่เนี่ยอุรุบะอาเซียอาซีบายเอพเวอร์บอนซีบายเอพเวอร์เอพเวอร์ในงานที่ไม่เอาในเจนูรุสองเยลเลียชีเด
อาจารย์เนี่ยประเดี๋ยวจะตั้งสัญญาวันนี้เลยเจนูรุประชาชนเนี่ยตั้งสัญญาเนี่ยว่าตัวอย่างเป็นลีลาอะไรฟังเรื่องเลี้ยงสีอะไรที่กันเล่าเดือดเรื่องราวเชิงเลมวยด้วยมารอที่เราเนี่ยในงานการตั้งขึ้นแต่มันกินกิจสารีดีมากเป็นเนี่ยปีนี้เชนี่ดีกว่าเลยเชนี่เบียสุวาเลยสิ่งสำคัญมาจากเงินลงมาอยู่กับเบโก้แต่เป็นมาไม่ส่วนใหญ่จีเล่เด็ดพิจารณาเข้ามาขยันไปสิ่งเดียวสระกุลตรีเบียบาร์เลย
ที่เราดูยุคเก่าไปก็มีเสียงจิ้มบ้างไหมยุคเก่าไปมีอะไรมาสามนาไม่เป็นจริงแบบนี้ยังชิสยุคเก่าไปแบบนี้ยังชิสอาทุกจูบันจริงจูหลงอาบิจินุกุกุญจินุกุสองเอ็ดปากกาที่ยาวเป็นทางตัวนี่ทำไมเช่นมันนายกุลเลยที่สุดยาทางนายกสองเอ็ดท่าสิจังเป็นแบบนี้สิ่งสำคัญอันนั้นเต็มที่เราไปยุคเก่าไปก็มีเสียงอุติเปียนเพื่อเก็บไว้
တို့ပြန်ဖွဲ့ပေးခဲ့တဲ့ကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြင်ဖို့နဲ့အချိုးကျကိုစားပြုပြီးအားစနစ်နဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။ယာယီအာဏာကိုရယူထားပါတယ်ဆိုတဲ့စစ်ကောင်စီအနေနဲ့လာမယ့်နှစ်ထဲမှာတော့ရွေးကောက်ပွဲလုပ်ဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့ဒီမိုကရေစီရဲ့အဓိကဦးဆောင်တဲ့နိုင်ငံရေးပါတီကြီးတွေမပါဝင်တဲ့ရွေ
လက်ရှိမှာဖမ်းဆီးထောင်ချခံထားရတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကကုန်သွယ်ရေးအခြေအနေကိုပြောပြမှာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းစိတ်ကန်းအထိတိုက်ရိုက်ကုန်သွယ်နိုင်ဖို့နှစ်ဖက်ကုန်သွယ်တွေအကြားမှာဆွေးနွေးနေကြောင်းရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်ကပြောပြမှာပါရှင်
။ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်ကုန်သွယ်ရေးလုပ်ရမှာနေဆက်ကုန်းတွင်းပိုင်းကနေမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစိတ်ကန်းအထိကုန်တွေတင်ပို့နိုင်ဖို့ကြိုးပမ်းနေကြတာပါ။ဒီလိုမျိုးကုန်းတွင်းစိတ်ကန်းတွေတုံပြီးတိုက်ရိုက်ကုန်သွယ်နိုင်မှုပြီးခဲ့တဲ့2008ခုနှစ်ခရဲကနှစ်ဖက်အစိုးရကြားသဘောတူညီချက်တွေရှိခဲ့ပေမဲ့လည်းအဲ့ဒီအတွက်တိုက်ရိုက်တင်မောလိုင်းတစ်ခုအမြန်ပြေးဆွဲနိုင်ဖို့ညှိနှိုင်းဆောင်ရွက်နေသေးပဲလို့ရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။2008 2008လောက်ကတည်းကဒါဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့ကဒါဟိုဘော်လေသူတို့ဒီကိုစက်ရှင်းပင်းလိုင်းတွေအဂရီမန့်တွေကိုသူတို့သဘောတူညီမှုရထားပြီးသားလို့ကျွန်တော်တို့သိရပါတယ်။အဲ့ဒီအပေါ်မှာကျွန်တော်အကောင့်တွေအဲ့ဒီအဲသူတို့အမြင်နာမှုရထားတဲ့ဒါ MOA တွေကိုအကောင့်တွေဖော်ဖို့အတွက်အဲ့ဒီအပိုင်းတွေကိုကျွန်တော်တို့ဒါဒီဘက်ကကျွန်တော်တို့ကလည်းဒီကိုစက်ရှင်းပင်းလိုင်းတစ်ခုတော့အကောင့်တွေဖော်ပေးဖို့ဖော်ပေးနိုင်အောင်လို့ကျွန်တော်တို့ဘက်ကစူးစမ်းနေရခြင်းဖြစ်ပါတယ်။အဲ့ဒါကတော့ဟိုဖြစ်ဟိုဘော်လေဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းများများစွာလေးဒါကိုအကောင့်တွေဖော်ပေးမယ်အကုံတွေတောက်ပြီးတော့အရေးကြီးတဲ့ပိုင်းကကျွန်တော်တင်ပေါ်ပိုင်ရှင်တွေပေါ့တင်ပေါ်လိုင်းပေါ့လေဒီတင်ပေါ်လိုင်းဒီကိုစဲဆွေးနေတဲ့ကိုစဲသွားနေတဲ့တင်ပေါ်လိုင်းအုပ်စုတွေဒီဟာတွေနဲ့ကျွန်တော်တို့အကုန်လုံးပူးပေါင်းပြီးတော့ဒါကတော့ဒါလက်ရှိကျန်တော့ကျွန်တော်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒါဆောင်ရွက်နေရတဲ့အခြေအနေပဲရှိပါသေးတယ
်ဗျနိုင်ငံတိုင်းရိုက်ကုံတော်ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်တကောင်းစိတ်ကန်းကိုယာထားတယ်လို့မြန်မာဘက်ကကြောက်ဖြူနဲ့စစ်တွေစိတ်ကန်းတွေကိုယာထားတယ်လို့သိရပါတယ်ဒီလိုစိတ်ကန်းတွေကနေကုံသွယ်မှုလုံနိုင်ရင်ကုန်ပစ္စည်းတင်ပို့မှုပိုပြီးမြန်ဆန်လာမယ်လို့လည်းဥတင်အောင်ဦးကယူဆပါတယ
်မြန်မာနိုင်ငံဘက်ကနေပြီးတော့ရခိုင်ကနေပြီးတော့ကျွန်တော်တို့ဒါပို့ကုန်တွေပဲအသာစီရနေတဲ့နေဆက်ပေါက်တွေပါကျွန်တော်တို့ဘက်ကတော့ဟိုသွင်းတဲ့ကုန်ကဟိုပမာဏကလုံးဝမဆိုသလောက်ကိုနေတယ်မဆိုသလောက်ဆိုမရှိသလောက်ကိုနေပါတဲ့အချိန်တွေမှာကျွန်တော်တို့ကဒါပို့ကုန်အသာစီရနေတဲ့နေဆက်ပေါက်တွေပေါ့လေအဲ့ဒီအတိုင်းပဲကျွန်တော်တို့လက်ရှိဒီဟာကို upgrade လုပ်ပြီးတော့ကျွန်တော်တို့ကပို့ပြီးတော့ကျွန်တော်စနစ်တကျကျွန်တော်တို့ဒီထက်စနစ်တကျဖြစ်အောင်ဒီထက်ဟိုဟာပုံကြစည်းတွေဟိုတစ်ဖက်နိုင်ငံကို PC ကိုကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ဟိုဒါအာသူတို့စစ်တကောင်စက်ကန်ဟိုဟာအဲ့လောက်ဖြစ်ကိုကျွန်တော်တို့ကမြန်မြန်ဆန်ဆန်နဲ့ပို့နိုင်အောင်ဒါပုံကြစည်းသက်သာအောင်ကျွန်တော်တို့ကစူးစမ်းညာရေးဖြစ်ပါတယ
်မြန်မာတနိုင်ငံလုံးကကုန်စည်တွေကိုရခိုင်ပြည်နယ်နေဆက်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေရတာဟာနှစ်နိုင်ငံကြားကုန်သည်တွေအတွက်ကုန်စည်စရိတ်များပြားတာနဲ့တယ်ယူပို့ဆောင်ရေးပိုင်းဒီမှာအခက်အခဲတွေရှိနေတယ်လို့လည်းကုန်သည်တွေကပြောပါရယ်အတွင်းပိုင်းစိတ်ကန်းတွေအထိကုန်တွေတိုက်ရိုက်တင်ပို့နိုင်မယ်ဆိုရင်တော့ကုန်တွင်းပိုင်းတယ်ယူပို့ဆောင်ရေးဈေးကိုလျှော့ချနိုင်မယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကအခုလိုပြောပါရယ
် Coastal Shipping Line တခုကဖြစ်ပြီဆိုတော့မှကျွန်တော်တို့ကဟိုသူတို့ကျွန်တော်တို့ဒီ Bangladesh နိုင်ငံရဲ့ဒါကပြောမစွာအတင်းပိုင်းလောက်ထိကျွန်တော်တို့ဝင်ပြီးတော့ကုန်သွယ်မှုရနိုင်မယ်ဆိုတဲ့အနေထားပါအခုကတော့နေဆဲလောက်မှာပဲကျွန်တော်ရရတဲ့အတွက်အဲ့ကောင်ရဲ့တစ်ဖက်တေးရတဲ့အချိန်မှာသူတို့ကလည်းဥပြစိတ်တွေများတယ်အဲ့ဒါတွေချော့ချဖို့ရယ်နောက်တစ်ခါတော့ပမာဏအခုသွားနေတဲ့တင်မော့တွေထက်ပြီးတဲ့တင်မော့ပေါ့လေဥမာ10,000 10,500လောက်ပြီးတဲ့တင်မော့တွေနဲ့သွားနိုင်လို့ရှိရင်ပို့ပြီးတော့ဒီစကားတွေတက်တာလာနိုင်တယ်ဆိုတော့ရေချဲ့နေရယ်ကျွန်တော်အဲ့ဒါတွေနဲ့လုဆောင်ပေးရခြင်းဖြစ်ပါတယ
်လက်ရှိမှာတော့မြန်မာနိုင်ငံကထွက်တဲ့ရေဘက်ပစ္စည်းနဲ့ကျင်းကျက်သွုံငရုတ်ဇီးယိုစားတဲ့ကုန်ပစ္စည်းတွေကိုအဓိကထားပြီးရခိုင်နယ်ဆက်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေတာပါဒါပေမဲ့လည်းနယ်ဆက်ကုန်သွယ်ရေးဖြစ်တာကြောင့်ပစ္စည်းတွေထင်သလောက်မပို့နိုင်သလိုလက်ရှိပြည်ဝင်ကုန်စည်နှုန်းနဲ့စက်သုံးစီစည်နှုန်းတွေမြင့်တက်နေတာကြောင့်ခက်ကြုံနေရတယ်လို့လည်းကုန်သည်တွေကပြောကြပါတယ်ခင်ဗျာ
ကိုငင်းကြပါရှင်မကြခင်မှာတော့တောက်ကြညာချမ်းတင်ဆက်နေတဲ့အသက်ရှင်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရအောင်ပါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ
တကယ်ဘဝဇက်လန်းတွေ one click ကလုတ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေချင်းတယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
။ VUE မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA ကထုတ်လွှင့်နေတဲ့သတင်းတွေ၊စောင်းမားတွေ၊အပတ်စဉ်ကဏ္ဍတွေကိုနားဆင်အချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍတူတာဆောင်လေအမေရိကန်တခွေသိပ္ပံနဲ့နည်းပညာစရာတွေကိုလည်းထုံ့နှံ့ဖို့ရှိပါတယ်အခုပထမအဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာ Roe v. Wade လို့အများသိကြတဲ့ဒေတာဖျက်ချခွင့်ဆိုင်ရာဆုံးဖြတ်ချက်ပယ်ချလိုက်တာနဲ့ပတ်သက်လို့အမေရိကရောက်မြန်မာအမျိုးသမီးတွေအပါအဝင်အမျိုးသမီးတူကြားမှာဘလို့အယူဆတွေကွဲလွဲမှုရှိနေတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ပြမှာပါရှင်
ဒီတော့စုမှာဖွဲ့စည်းပုံပါမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း90နီးပါးပေးရလာခဲ့တဲ့ Roe v. Wade လို့အများသိကြတဲ့ဒေသဖျက်ချခွင့်ဆိုင်ရာစီရင်ထုံးအရကိုဝင်3လမကျော်ခင်ဒေသတရားဝင်ဖျက်ချခွင့်ကိုဖက်ဒရယ်ဆူရကခွင့်ပြုလာခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လ24ရက်နေ့မှာတော့ Conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကဒီစီရင်ထုံးကိုပယ်ဖျက်လိုက်တာကြောင့်ဒေသဖျက်ချခွင့်နဲ့ပတ်သက်လာရင်ပြည်နယ်တစ်ခုချင်းစီကပဲတရားဥပဒေတွေချမှတ်ကင်တွယ်ကြရမှာဖြစ်ပါတယ်။ဒရီသားဖြတ်ချခွင့်ပိတ်ပင်တာကိုမလိုလားကြတဲ့မျိုးသမီးတွေကတော့ဂျာမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိရမယ့်သူတို့ရဲ့အခွင့်အရေးဖြစ်တယ်လို့ကျန်းမာရေးအရာလည်းလိုအပ်ချက်ဖြစ်တယ်လို့ဆိုပြီးတရားရုံးချုပ်ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ
် We are here and we absolutely challenge this decision and we are not okay with it
တရားရုံးချုပ်ဆုံးဖြတ်ချက်ကိုလက်မခံကြောင်းပြဖို့ဒီမှာလာပြီးဆန္ဒပြရပါကျမတို့လုံးဝဆန့်ကျင်ပါတယ်ဒီအတွက်တိုက်ပွဲဝင်သွားပါမယ
် I was not surprised I was deeply heartbroken
ဆုံးဖြတ်ချက်ထွက်လာတာမှအော်ပြီမယ်အခုဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲတည်တနာတွေရင်ဆိုင်ကြရမယ့်သူတွေအတွက်အများကြီးစိတ်ထိခိုက်ရပါတယ်ဒီဆုံးဖြတ်ချက်ကြောင့်လူအဖွဲ့အစည်းအတွင်းခွဲခြားဆက်ဆံခံရသူတွေနွမ်းပါတဲ့လူမှုအသိုင်းအဝိုင်းတွေလူဖြူမဟုတ်တဲ့တခြားအသားအရောင်အမျိုးသမီးတွေအထူးသဖြင့်လူမဲအမျိုးသမီးတွေအသက်ဆုံးရှုံးကြရမယ့်အခြေအနေပါတရားရုံးချုပ်မှာထိုင်းပြီးဆုံးဖြတ်ချက်ချခဲ့တဲ့သူတွေတရားဥပဒေအရအမျိုးသမီးတွေလို့ခံစားကြရမှာမဟုတ်ပါဘူး။သူတို့ဆုံးဖြတ်ချက်ကြောင့်ဘယ်လိုလူတွေထိခိုက်မလဲဆိုတာသူတို့မသိပါဘူး။ကျမတို့သိပါတယ်။ဒီနိုင်ငံမှာဘယ်သူမှအခုဆုံးဖြတ်ချက်ကိုမထောက်ခံပါဘူး။ဒါပေမဲ့ကျမတို့အားလုံးကလက်မခံပါဘူးလို့ပြောတာကိုနားမထောင်ပဲသူတို့ကဆုံးဖြတ်ခဲ့ကြတာပါ။ဒါကြောင့်ကျမတို့ကတော့ဆက်ပြီးတိုက်ပွဲဝင်ပါမယ်။ဒီအခွင့်အရေးပြန်ရတဲ့အထိမရမနာတိုက်ပွဲဝင်သွားပါမယ်။ဒီလိုအပြင်းထန်ကန့်ကွက်သူတွေရှိပေမဲ့လို့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဝမ်းသာအောင်ပွဲခံနေကြတဲ့သူတွေလည်းရှိပါတယ
်။ Just so overjoyed. I'm just incredibly elated.
Roe v. Wade ဆုံးဖြတ်ချက်ပေးချလိုက်တဲ့အတွက်အများကြီးဝမ်းသာပျော်ရွှင်ရပါတယ်။အခုလိုအခိုက်အတန့်မျိုးမြင်ရဖို့တရားရုံးချုပ်ရှေ့မှာတောင်းဆိုလှုပ်ရှားမှုတွေလှုပ်လာခဲ့တာ၅နှစ်လောက်ရှိပါပြီ။အခုတော့ကျမအယံပျော်ပါတယ်။ Grace လို့တရားရုံးချုပ်ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ဒေသဖြတ်ချခွင့်ကိုအမျိုးသမီးအခွင့်အရေးလို့မမြင်ပါဘူး။ဒေတာဖြတ်ချခွင့်ပယ်ဖျက်ရေးကြိုးပမ်းတဲ့ Student for Life of America အဖွဲ့က Anna Lulis ကအခုလိုပြောပါရယ
် The women don't need Roe because I want to
count the myriad of Roe စီရင်ထုံးရှိစရာမလိုပါဘူးဒေတာဖြတ်ချခွင့်ရှိမှအမျိုးသမီးတွေစမ်းဆောင်နိုင်မယ်ဆိုရယ်ပြောဆိုချက်ကိုကန့်ဝတ်ပါတယ်ပထမဆုံး American အမျိုးသမီးဝါဒီတွေလည်းဒီဒေတာဖြတ်ချခွင့်ကိုမထောက်ခံခဲ့ကြပါဘူးအမျိုးသမီးတွေရဲ့အခွင့်အရေးကတခြားသက်ရှိတယောက်ကိုစီရင်ပြီးတော့မှရမယ်လို့သူတို့မယူဆခဲ့ကြဘူးလေဒေတာဖြတ်ချခွင့်နဲ့အမျိုးသမီးအခွင့်အရေးကဘာမှမဆိုင်ပါဘူးလူသားဖြစ်ရင်မျိုးဆက်ပြန့်ပွားရမှာပါပဲဒေတာဆိုရင်လည်းမိခင်နဲ့ DNA တစ်ခုတည်းတူနေတာလည်းမဟုတ်ပါဘူးတရားအသက်ခံတာတစ်ခုပါဒါကြောင့်မလို့အမျိုးသမီးရဲ့အခွင့်အရေးမဟုတ်ပါဘူးတကယ်တမ်းပြောရရင်အမျိုးသမီးအခွင့်အရေးကဘိုက်ထဲမှာစရည်လိုတော့ပြောလို့ရပါရဲ့ဒါကလူအသက်တစ်ချောင်းမှာအမျိုးသမီးတစ်ယောက်ဖြစ်လာနိုင်တဲ့အသက်တစ်ခုပါ
Abortion is not female empowerment. In fact, telling a woman that she's not able to succeed in having a child is not female empowerment.
In fact, telling a woman that she's not able to succeed in having a child is not female empowerment. In fact, telling a woman that she's not able to succeed in having a child is not female empowerment. In fact, telling a woman that she's not able to succeed in having a child is not female empowerment. In fact, telling a woman that she's not able to succeed in having a child is not female empowerment. In fact, telling a woman that she's not able to succeed in having a child is not female empowerment. In fact, telling a woman that she's not able to succeed in having a child
ဒီလိုပြောဆိုတာကိုအမျိုးသမီးတိုင်းကတော့လက်မခံကြပါဘူး။တချို့မျိုးသမီးတွေဟာမတရားပြုကျင့်ခံရလို့အလိုမတူတဲ့ဖိအားပေးခံရလို့ကိုယ်ဝင်ရကြတာတွေရှိတယ်လို့တချို့ကလည်းချမ်းမာရေးအရာလူမှုစီးပွားဆိုင်ရာအခြေအနေတွေအရာကလေးယူဖို့အတွက်မသင့်တော်တာလို့အကြောင်းမျိုးမျိုးတွေရှိတာကိုထောက်ပြကြပြီးဘေးကင်းလုံခြုံတဲ့တရားဝင်ကိုယ်ဝင်ဖျက်ချမှုတွေခွင့်ပြုဖို့လိုအပ်တယ်လို့ထောက်ပြကြပါတယ်။ဒါကိုပိတ်ပင်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေသူတို့ရဲ့ကိုယ်ခန္ဓာသူတို့ရဲ့ဘဝအတွက်ကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ကိုအကြီးအကျယ်ရချိုးလိုက်တာဖြစ်ပြီးလူလားအပ်တဲ့စံမာရေးပြဿနာတွေကြုံရအောင်အမျိုးသမီးတွေကိုပိုးပြီးအခက်အခဲဖြစ်အောင်လုပ်ကြလို့ Robbie Wade ကို၆ခံသူတွေကပြောဆိုကြပါတယ
် We're not going to start we're not going to stop having abortions we are going to help
ဒီသားဖြတ်ချခွင့်အခွင့်အရေးဆက်ပြီးရရနိုင်အောင်ကြိုးပမ်းသွားပါမယ်ဒီသားဖြတ်ချခွင့်တားမြစ်တဲ့ပြည်နယ်တွေကအမျိုးသမီးတွေကိုလည်းကူညီပေးပါမယ်လူနေတဲ့သူတွေဒီစီလူနေရမျိုးမှာလာပြီးတော့ဒရီတာဖြစ်ချခွင့်ရအောင်လေကျမကြီးအရာကူညီဆောင်ရှားမှုတွေရအောင်ကူညီတာတွေလုပ်သွားပါမယ်ဒရီတာဖြစ်ချတာကတော့ရက်သွားမှာတော့မဟုတ်ပါဘူးကျမတို့ကိုသူတို့တားခွင့်မရှိပါဘူးသူတို့တားလဲအမျိုးသမီးအဖွဲ့အစည်းတွေကွန်ရက်တွေကဒါကိုရအောင်လို့နီလန်းရှာမှာပါ
တရားရုံးရဲ့ဆုံးဖြတ်ချက်ဟာခေတ်နောက်ပြန်ဆွဲလို့တဲ့ conservative လူနေစုရဲ့လုပ်ရဲလို့လဲခန္ဓာလိုက်ကပြောပါတယ်
I'm disappointed but I'm not surprised the Supreme Court has
တရားရုံးချုပ်ဆုံးဖြတ်ချက်ကိုစိတ်ပြမိပေမဲ့အံ့လို့မအံ့ဩပါဘူး။လက်ရှိတရားရုံးချုပ်မှာခရီးရန်ဖက်စစ်လူနည်းစုတွေနေရာယူပြီးတော့သူတို့ရဲ့အယူအဆတွေကိုကျန်တဲ့သူအလုံးအပေါ်မှာချမှတ်ဖို့လုပ်နေရတာ။ဒါကိုဒီကနေ့ဆုံးဖြတ်ချက်ကပြလိုက်တာပါပဲ။အံ့ဩစရာတော့မရှိပါဘူး
။အရင် Republican တမရတော်နဲ့ Trump လက်ချက်မှာတရားရုံးချုပ်တရားသူကြီး၃ဦးခန့်အပ်ပြီးတရားရုံးချုပ်မှာ Conservative တရားသူကြီးတွေအများစုကလွှမ်းမိုးနိုင်အောင်စနစ်တကျစီစဉ်နေရယူခဲ့ပြီးတော့မှအခုလိုဆုံးဖြတ်ချက်တွေချမှတ်လာတာလို့ဝေဖန်သူတွေကထောက်ပြကြပါတယ်။အခုလိုမိန်းကန်မျိုးသမီးတွေအကြအယူဆကွဲလွဲမှုတွေရှိနေတဲ့ဒေသဖြတ်ချခွင့်ဆိုင်ရာတရားရုံးချုပ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာလူမှုအသိုင်းအဝိုင်းအထင်မှရောဘယ်လိုသဘောထားတွေရှိကြပါလဲ။မေရီလန်းပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သူဟောင်ရဲ့အမြင်ကိုကြည်အောင်ပါ
။ဟုတ်ကဲ့ကျွန်မအမြင်ကတော့ကျွန်မတို့အာကိုဝင်ဆရှိပြီဆိုတာနဲ့ကျမတို့တွေးဥကနေစတာပေါ့နော်အဲ့ရနေစပြီးတော့မှကျမတို့ကြည့်တဲ့အခါမှာရပ်ပိုင်းလပိုင်းတစ်ဖြည်းဖြည်းနဲ့သူကလူဖြစ်လာပြီလေဆိုတော့ကိုဝင်ဖြတ်ချတာတစ်လပဲကြာကြာနှစ်လပဲကြာကြာကိုဝင်ဆိုပေမဲ့တွေးဆဖြစ်ပေမဲ့သူကလူပုံစံဆဖြစ်နေပြီဆိုတော့ကျမတို့ဒီကိုဝင်ကိုဖြတ်ချလိုက်ခြင်းအပြင်တနည်းအားဖြင့်ကျမတို့လူအသက်တတ်တာနဲ့အတူတူပဲဖြစ်တယ်ကျမတို့ဘာသာရေးအတိအပြီးမှရှိမယ်လူအသက်ကိုမတတ်ရဘူးဆိုတော့ဒါဖျားလုံးဝမကြိုက်တဲ့အရာတစ်ခုဖြစ်တယ်ပေါ့နော်အလူရဲ့ဘဝတစ်ခုလုံးကိုဆုံးရှုံးသွားသလိုလူဖြစ်လာမဲ့ကလေးတစ်ယောက်ရဲ့အနာဂတ်ကိုရိုက်ချိုးသွားသလိုဖြစ်တယ်လို့ကျမခံစားတယ်ဒါဖျားကလည်းကျမတို့ရဲ့စံစာထဲမှာလုံးဝမကြိုက်တဲ့အရာပေါ့နော်လူအသက်တတ်တဲ့အရာဖျားကသားမြစ်ထားတဲ့အရာဖြစ်တဲ့အတွက်ပေါ့နော်ကျွန်မအမေရိကမှာဒီအရာတွေစဖြစ်လာတဲ့အခါမှာတော်တော်လေးကျွန်မစိတ်မကောင်းဖြစ်ရတယ်နှလုံးသားကြေကွဲရတယ်ဒါပေမဲ့အခုဒီလိုမျိုးပေါ့နော်ဟိုသူတို့ရဲ့တရားရုံးမှာအမှုတွေဒီလိုမျိုးဖြစ်လာတယ်ပြီးတော့မှကိုယ်ဝင်ဖြတ်ချမဲ့အရာတွေကိုတားမြစ်မယ်လို့တင်းကြတဲ့အခါမှာကျွန်မစိတ်ထဲမှာအယံဝမ်းသာတယ်ကျွန်မတို့ဆူတောင်းတဲ့အရာတစ်ခုလည်းပြည့်သွားတယ်လို့ကျွန်မယုံကြည်ပါတယ်လို့
အမေရိကရောက်မြန်မာတွေကြားမှာလည်းအမြင်တွေကတော့အမျိုးမျိုးပါတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးချုပ်ရှေ့မှာကိုယ်တိုင်သွားရောက်ဆန္ဒပြခဲ့တဲ့မတ်ဂျူဂျူမင်းသူကတော့အခုဆုံးဖြတ်ချက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးကိုထိခိုက်ရုံမကလူမှုအသိုင်းအဝိုင်းတစ်ခုလုံးအပေါ်မှာပါထိခိုက်သက်ရောက်မှုတွေရှိတယ်လို့ပြောပါရယ
်ဒါကပြောမယ်ဆိုလို့ရှင်အမျိုးသမီးတို့ရဲ့အခွင့်အရေးတွေမဟုတ်ဘဲနဲ့ကျမတို့ရဲ့ society တစ်ခုလုံးရဲ့အခွင့်အရေးကိုပါထိခိုက်နေတာလားနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်အထူးသဖြင့်ကျမက social worker တယောက်ဆိုတော့ကျမတို့ဒီလူပေါင်းတို့ခုလုံးပြောင်းလဲသွားနိုင်တာကိုကျမတို့ကမျက်မြင်ကိုယ်ပြီးမြင်လာရတော့မယ်ဗျဘာလို့ဆိုတော့ဒီလိုမျိုးပေါ့နော်ကျမတို့ရဲ့ရွေးချယ်ပိုင်ခွင့်ဒီကိုဝင်ရရှိလာပြီဆိုလို့ရှိရင်ကျမတို့ကမလို့ရှင်မဲနဲ့မွေးရမယ့်ကလေးတွေမကြွေးနိုင်မဲနဲ့မွေးရမယ့်ကလေးတွေမထိန်သိမ်းနိုင်မစောင့်ရှောက်နိုင်မဲနဲ့မွေးရတော့မယ့်ကလေးတွေလူပေါင်းတွေကိုရောက်လာပြီဆိုလို့ရှိရင်ကလေးတွေအတွက်လည်းမကောင်းကလေးတွေအတွက်လည်းစိတ်ဒဏ်ရာများစွာနဲ့ကြီးပြင်းလာနိုင် ပေါ့အခြေအနေများတယ်ဒီလိုမျိုးနောက်ပြီးတော့ဒီဒီအခြေခံလူတန်းစားတွေကိုဝန်တားစေကိုမတောင်းနိုင်တဲ့လူတွေအတွက်ဆိုလို့ရှိရင်ပို့ပြီးတော့ဒုက္ခရောက်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒါပြောလို့ဒါ ရဲ့အစပါလာပြီအမျိုးသမီးတွေဘလို့နေထိုင်ကြကြရမယ်ဆိုတာတွေကအစပါလာပြီအဲ့ဒါဒါအစပဲရှိသေးတယ်နောက်ပိုင်းဆိုလို့ရှင်
LGBTQ community ကောင်းဆောင်နေရာလဲပျော်စိုးနေကြပြီပေါ့နော်တယောက်ကြီးကအရန်နဲ့ဝန်နေဖို့ကောင်းတယ်ဒေါသလည်းထွက်မိတယ်ဒီလောက်တိုးတက်နေတဲ့အမေရိကလိုနိုင်ငံနာမှာနောက်ပြန်ဆွဲတဲ့အတွေးခေါ်ရင်းနဲ့လူတွေကကောင်းဆောင်ဖြစ်နေတော့ဒီနိုင်ငံမှာနေရတယ်ကျမတို့လိုအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်အရန်နဲ့စိတ်ပူမိတယ်အခုလိုမျိုးပေါ့နော်ဒီ spring court ကဒီဟိုတရားရုံးမှာဆိုလို့ရှိရင်တရားသူကြီးတွေကဒီအနှစ်ပေါင်း 90
ဒါကတော့မခင်ဖြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဒီတောက်ကြညာချမ်း VOA မြန်မာပိုင်းစီစဉ်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍကတော့တုတဆောင်နေအမေရိကန်တခွင်ပါရှင်ဒီတပတ်မှာတော့တယ်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်တပတ်ကို၄ရက်တာအလုပ်လုပ်ရမယ့်အစီအစဉ်အကြောင်းတွေကိုကိုအောင်ကတင်ပြထားပါရှင်
ကွန်မစ်ကဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာပါ။ရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ကောလိပ်ဒုတိယနှစ်အထင်သာတက်ခဲ့ပါရတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါရတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါရတယ်။
ဒီမှာပြောလို့ပါဗျာဒီအမေရိကန်ဒရင်းပါဗျာကိုကျန်းနှစ်တာကိုလောက်နေတာကိုဝင်လဲရအောင်မှာဆိုတော့အကြောင်းတခြားအလုပ်တွေကလည်းလောက်ကြည့်တယ်အဆင်မပြေဘူးကာမောင်းတဲ့အလုပ်ကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစားလို့မှဆိုတော့လောက်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းပါပါတွေ့လာတော့ကိုကာမောင်းလို့ကိုမောင်းမောင်းပြောတာတခြားအလုပ်တွေလည်းစားလို့ရှိရင်ကာမောင်းတာရမ်းပြော
အမေရိကန်မှာလုပ်ငန်းဝင်တွင်တွေ့ကြုံတွေ့ကိုအချင်းချင်းပြန်ပြောဆိုလို့ရှိကြပါတယ်။ကောင်းမောင်းစဉ်ကာလအတွင်းလုပ်တဲ့ရင်အိန္ဒိယရေမောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ်။ကိုပါကိုကုမ္ပဏီစားထောင်မှာရှင်ပရော့ဖစ်ကတလူမျိုးရှိတယ်။မန်နေဂျ်မန့်ကတလူမျိုးလုပ်လို့ရှိရင်မင်းရဲ့ဟိုဒါဒီ
experience နဲ့profit ကိုမင်းတွက်နိုင်ကုမ္ပဏီကောင်းမောင်းမှာတော်တော်များများမေးလို့ရှိရင်မတွက်နိုင်ကြဘူးဗျ။ဒါပေမဲ့ငါရှင်းပြမယ်ဆိုတော့သူကလေးစားမယ်တွက်နိုင်အောင်ကျွန်တော်သူထားတော့
ကိုယ်တိုင်ကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုံးလုပ်ငန်းဆိုင်ရဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်။ကိုယ့်ကုမ္ပဏီကကားတွေကိုလည်းဘေးအန္တရာယ်ကင်းအောင်နီးပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ်။အဲဒါကလီဘာနင်းကဘလောက်ကျန်လဲ။ဘရိတ်နဲ့ဘလောက်ကျန်လဲ။ဒီစီစားနှုန်းကအခုကိုလီဘာနင်းလို့ဘလောက်ကျန်လို့ရှိ GPS ကကြီးစံလာအောင်ရှိတယ်။ကြီးစံလာတော့အကွေ့လို့ရှိရင်ကားဘလောက်ကျင်းလဲပေါ့နော်။အဲကျင်းလို့ရှိရင်အဲ့ဒီကောင်အောင်အစကျွန်တော်အာအီးမေးလ်လာ ወ တာ။
ဖိုးအင်းမြို့ကကိုတင်းတော့မှာကောလိတ်ကနေဆက်ပြင်ထင်းသေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခတာတူဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းကြခဲ့တာလို့ဆိုရတယ်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက်အော်ဖာလုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော်အော်ဖာလုပ်တယ်အော်ဖာလုပ်တဲ့ခါမှာကျွန်တော်တို့တလ၉နှစ်လနေပါလောက်ကျွန်တော်ထွေးပြီးတော့မှကျွ ရတဲ့လို့ကျွန်တော်ဆက်လုပ်ရတာ
။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလပြီးဆုံးကနေတရုတ်ပို့ဆောင်ရေးကဏ္ဍအတွက်လုံခြုံရေးအင်အားအများပြားလိုအပ်နေတာပါ။ဒါကြောင့်ကားပေါင်းတင်တန်းတွေမှာဆိုရင်လည်းအချိန်ပြည့်တင်ကြားပေးနေရပါတယ်။ချုပ်ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါ။ဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်။ဒီအရင်တတဲ့အချိန်မှာလည်းမောင်းရတယ်။အာကျွန်တော်ရန်ကြတဲ့အချိန်မိုးတည်တည်မဲရွာတဲ့အချိန်မှာလည်းမောင်းရတယ်။ဆိုတော့အဲ့ဒီများတယ်။လမ်းမှာလည်းအက်ဆီဒန့်ဖြစ်လာတယ်အခြေအနေ။ဆိုတော့အဲ့ဒီအရင်များတော့လုပ်ပါ။အာအဲ့လိုတောင်မလို့ပတ်စံတစ်ခုအဲ့တော့မလုပ်စေချင်ဘူး။အနာတစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအရင်ကတာမင်ဆွေးနွေးပြီးမှအားလုံးကနေပြောထောက်ခံထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့တင်ပါတယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှင်ကားမောင်းသူဘွားကနေဒီအခါမှာကုန်တင်ထရက်တာ9စီးအထိပိုင်ဆိုင်ထားပြီးဖြစ်ပြီးကုမ္ပဏီရန်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုပါတယ်တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင်ထရက်ကားတွေရဲ့အထက်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရတယ
်။အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း900ရန်လောင်းကကုန်ကားကြီးတွေစမိုင်ထရက်တွေနဲ့ပဲတည်တာ။အဲ့ဒါကြောင့်မလို့အများအန်းစမိုင်ထရက်တွေလိုအပ်တယ်ပြီးတော့ကာမောင်းသမားတွေလိုအပ်တယ်။ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပါ။
ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုဗစ်ကဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာပါအခွင့်အရေးတွေကိုတက်ဆွမ်းတလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပူပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။ American ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါ။ Volt company လုပ်ငန်းတွဲချက်ရေးဌာနအကြီးအကဲ Sarah Ray ကတင်းနေနေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ကူးပန်းတော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
။တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Boost Company ကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်ကို5ရက်ကနေ4ရက်ကိုရှင်းချကြနာတက်တက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှင်းချမလဲဆိုရရဲ့ရေကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဘုံဆက်လေးရှိတာသာအစင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ It's like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့နန်းစမ်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလုံးရက်ကအကုန်မြန်လို့ပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျွန်မကို LinkedIn Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ဘူရောပါနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါတယ်။မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50ကုန်ဆွဲခဲ့ပါတယ်ခင်ဗျာ။
ဒါကကတော့ ဒါကတော့ကိုအောင်တင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင်ပါရှင်။အခုဆက်လက်နားဆင်ရမယ့်ဒီသိပ္ပံနဲ့ဤပညာကဏ္ဍမှာတော့မြေရှားတတုနဲ့မြန်မာနိုင်ငံအပိုင်းသုံးခုတင်ပြမှာပါ။မြေရှားတတုကကဘာမှာဘာကြောင့်အရေးပါနေတာပါလဲ။လက်ရှိမှာမြေရှားထုတ်လုပ်မှုတရားဝင်မရှိသေးပေမဲ့ကဘာမှာထုတ်လုပ်မှုတတိယလိုက်နေတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘယ်လိုရှိပါသလဲ။ဒတတုရှာဖွေရေးနဲ့ဒူးဖော်ရေးပညာရှင်ဦးစောနောင်ကို .k မျိုးတက်ကမင်းမြန်းတင်ပြမှာပါရှင
်2020ကမ္ဘာမြေရှားတက်တူထုတ်လုပ်မှု metric တန်ချိန်3,400အထိတိုးလာနေချိန်မှာတန်ချိန်3,400ထုတ်နေတဲ့တရုတ်နဲ့တန်ချိန်3,800ထုတ်တဲ့ American ပြည်ရင်ပန်ဝါကတန်ချိန်3,000နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှားထရက်ဒေတာဖြစ်နေပါတယ်။ဒီကထုတ်တဲ့မြေရှားကုန်ချမ်းထုတ်ရကလည်းမြန်မာစီကရတာပါ။လက်ရှိမှာမြေရှားထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘလို့ရှိပါသလဲ။မြေရှားတက်တူကဘာကြောင့်အရေးပါနေတာပါလဲ။တက်တက်တူရှာဖွေရင်းနဲ့တူဖို့ရင်းပညာရှင်ဦးစောနောင်ကိုနေ့နဲ့တင်ပြပေးမှာပါ။
မြန်မာနိုင်ငံကြီးအချင်းချင်းနဲ့ဒီပန်ဝါဒေတာမှာပဲရှိလာကြ။ချာနေရာတွေမှာရောမြေရှားတက်တူတွေရှိလာကြ။
ခုလိုလိုဆိုတော့ဒီကချင်းမှာတော့အများဆုံးပေါ့နော်။နောက်ပြီးရင်အခုသူတို့ကချင်းပန်ဝါကျင်းတဲ့အဖွဲ့ရဲ့ပုံရွာတော့ဒီကချင်းထဲမှာကိုလုခွဲပေါင်း100ခါလောက်ရှိရပြောတယ်။မြေရှားလုခွဲပေါ့နော
်။
လုခွဲတွေ100ကျော်လောက်100ဝန်းကျင်လောက်ရှိလို့ဆိုတယ်။အဲ့တော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နယ်ကတာကြားမှာလည်းတချို့လုံးနေတယ်လို့ပြရတယ်။နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ဟိုကျွန်တော်တို့ regional mapping ဆင်းတော့ဒီတနင်္သာရီအထူးသဖြင့်ကျွန်တော်တို့ဒေါ်ဝဲလောင်လုံး beach မှာတော့ marine place မျိုး marine place တိုင်းပေါ့လောင်လုံး beach မှာတော့ဒီလွှဲရအတွေရောက်ဖူးတယ်
။ဟုတ်ကဲ့
ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အချိန်တော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ twist in ရဲ့တွေ့တာပေါ့ twist in တွေပဲတွေ့တယ်ဟုတ်က
ဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ့
monozilo zinon tin တို့တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှားတက်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
မြေရှားတက်တူအလားအလာနေနေတော့ဒီကချင်းပြည်နယ်တက်မှာလုံးမဲ့ဆိုရင်တော့အကလင်းဂရနိုက်လာနိုက်လော့ဂ်လို့ဒီအမျိုးလော့ဂ်တိုက်ပြီးလိုက်ရှာပြီးပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမှမဟုတ်ဌာနဆိုင်ရာနဲ့လုပ်မယ်ဆိုရင်မြန်မာပြည်မှာဒီ Ines Belt ပုံဦးတော်ကြီးတော့ရှိတယ်လေဒီထက်မှဒီ Belt တွေလိုက်ချောင်းရုံပါပဲဒါတော့ကချင်မှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်ဒီတင်းသာကြီးကိုစက်တွေမှာလည်းဒီလိုမျိုးအကလင်းကျွယ်တဲ့အာရှိတာအလောင်းလုံးဆိုရင်သူဖြစ်ချင်တာဒီကိုစက် Ines Belt တွေအချို့တွေကတော့ဒီအကလီကျွေတော့ဒါကြောင့်လည်းဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးစတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့ဟိုအကလီကျွေသွားတဲ့မိတ္တကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွဲဆင်းဖို့လိုပါတယ်ဟိုတော့အမျိုးကျွန်တော်တို့74 to 78တော့ GSC project နဲ့လုပ်တာမျိုးအားများများနဲ့တုံပြီးတွေ့ရင်တော့တွေ့ပါလို့ထင်တာပဲ
ဟုတ်ကဲ့တကြဆနေတကြဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစင်ကြာမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံကမှဒီကျွန်တော်တို့ဘယ်လိုလဲဆက်ဆော့အမေကမှအဲ့မှတော့တွေ့ရအောင်ဆိုပြီးရနည်းနည်းတင်ထားတာရှိတယ်ဒါပေမဲ့တစ်ခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဆက်ပြီးမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့ဒီဘယ်အဖြစ်ကဘယ်နှမျိုးလောက်ရှိတယ်ဆရာ
လွဲအော်တော့ခုတောင်ပေါ်မှာထွက်တာတော့လွဲအော်မှာနေမျိုးခွက်တာလေ
ဒီ
ပြည်လွဲအော်နဲ့လိုက်လွဲအော်ဆိုရင်နေမျိုးခွက်တာဟိုလေးတယ်မြေရှားတယ်ပေါ်တဲ့မြေရှားပေါ့တောင်ပေါ်မှာတွေ့တာ heavy လွဲအော်နေဖြစ်တယ်ဒီ heavy လွဲအော်တွေကပုံကြီးရဲ့တံပိုးကြည့်တယ်ဈေးပိုရတော့အဲတော့တောင်ပေါ်မှာထွက်တာဟိုတော်ဘီယန်နဲ့ dice pool ဆီယံဖြစ်တယ်ဒါ heavy လွဲအော်တွေ
မြေရှားတက်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာဘာဖြစ်လို့လဲဆိုတော့မြေရှားတက်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်မြန်မာနိုင်ငံတချို့ကရွှေမရှိတဲ့နေရာမရှိဘူးတော့အမတန်ရှားတယ်နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလားအခြေအနေလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ ဒီမြေရှောက်ဖမ်းမိတဲ့အချိန်မှာတန်တဲ့ဒီဝိစေဆေကဒီသူတို့ကတော့ဗမာတွေကတော့ထတ်ဆေးတော့ထတ်ဆေးတော့ရွှေရည်လည်းရတယ်ကြောက်ရည်လည်းရတယ်အဲ့ဒါတော့အသေးချော်ပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေအချင်းတွေလုပ်နေတဲ့လူတွေစီကသိရတာ
တဲ့မြေရှားတက်တူကိုဘယ်နေရာတွေမှာအဓိကသုံးပါတယ်လဲဆရာအဲ့ဒီမြေရှားတက်တူအသုံးပြုပုံလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ကြီးကမြေရှားတက်တူကလူအချင်းအတော်ဝနေပြီ1965မှာဈေးကွေးကိုရောက်တော့တယ်ကာလာ TV ဆဲနေတဲ့သူမြေရှားလူအချင်းကမြန်မာလာတော့ဟောကြောင့်ဆိုရင်ဒီကာလာ TV ဆဲမှာအသုံးပြုတဲ့ European မြေရှားမင်းတွေကဒီကာလာ TV ဆဲမှာတုံးအတွင်းမရှိမဖြစ်လို့လဲ Dawson တခုဖြစ်နေတယ်ကြောင့်အသုံးပြုတာတော့တော်တော်များတယ်တော်တော်များတော့နောက်တောက်ရှောင်းကမြေရှားဟိုကမ္ဘာမှာလူအချင်းကြီးမားနေပါပဲနည်းတော့မရှိရလာကိုတိုးလာကိုပဲရှိတယ်နေယိုဒီမီယန်နဲ့ဆာလာမီယန်မြေရှားနဲ့ခြားတတူနဲ့စားပြီးရင်ဒီ strong magnet ဆောအားမြေ magnet ပေါ့နော်အပူသူကအပူတော်တော်ခံနိုင်တဲ့တန်လိုင်းမျိုးလောက်ရောက်မှတုံးတယ်ရာရှင်ကအင်ဂျင်လောက်ရောက်မှတုံးတယ်လေအားရာရှင်ဂျင်နရေတာထုတ်လောက်ရောက်မှတုံးတယ်နောက်ပြီး hard disk cell phone လို့အဲ့ဒါတွေလောက်ရောက်မှတုံးတယ်နောက်တစ်မျိုးပြောရင်တော့Dysphorian မြေရှားရဲ့ Dabian မြေရှားအဒီနှမျိုးကတော့ပမာထွက်တဲ့အမျိုးအစားပဲ Dysphorian နဲ့ Dabian ဒီဓာတုဇာတိကတော့တိုက်လိရင်နေနောက်ပြီးရင်ဒီရာစက်ကားတွေမှာသုံးတယ်နောက်ကျန်တာတွေကတော့ပြောမယ်ဆိုဟိုခွဲစိတ်ကန်သုံးအထောက်ကူပစ္စည်းတွေဓာတ်ကူပစ္စည်းတွေ Nuclear ရင်ကုန်တင်ဖို့တွေဒီအာကာသဆိုင်ရာပစ္စည်းများလောက်ရောက်မှာသုံးတယ်နောက်ပြီးရင် Electronic ပစ္စည်းတွေမှာသုံးတယ်ဆောင်းအမြင်တန်လိုက်လေလောက်အောင်မှသုံးတယ်။ဟိုဟာချက်ကလေးရင်လို့ရေငုံတင်ဖို့လို့ဒီလိုမျိုးဆေးရည်ရောင်မှလည်းသုံးတော့။အဲတော့နောက်ပြီးရင်ဒီလေအားလျာဆေးလို့ပေါ့နော်လောက်အောင်မှလည်းသုံးတယ်။ဒီလျာဆေးကားတွေမှလည်းသုံးတယ်ဆိုတော့သူကအသုံးပြုတာတော့အများကြီးပါပဲ။ဒါကြောင့်တိုင်းမြေရှာအမြဲပဲလိုအပ်နေမှာပဲ
။ဟုတ်ကဲ့။ချက်ဒီပန်ဝါမှာတွေ့တဲ့အမျိုးအစားကဘာအဓိကသုံးတာလဲချက်။
ကပန်ဝါမှာတွေ့တဲ့အမျိုးအစားကတော့ခြေတိုက်လိရင်လုံးတဲ့နေရာမှာသုံးတယ်။နောက်ပြီးရင်ဒီလျှက်စက်ကတွေထုတ်တဲ့နေရာမှာသုံးတယ်အဓိကတော့။နောက်ပြီးလေအားလျှက်စက်လုံးရောက်မှလည်းသုံးတယ်။ပန်ဝါဟာသူကဟိုမှာ heavy လွဲအောင်ဟိုအလေးလေးတဲ့အမျိုးရှောင်းဆိုတော့သူကတန်ဖိုးလည်းကြည့်တယ
်။ဟုတ်ကဲ့ပါဆရာ။ဒါကျေးဇူးများကြီးတင်ပါတယ်ဆရာ
။ဘူမိပညာရှင်ဦးဆောင်တော်ရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပ
ါ။ဒါကတော့သိပ္ပံနဲ့မြေပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါ။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။အမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လာရေးစစ်ဆက်နေချိန်မက္ဆီကိုနိုင်ငံမှာစောင့်ဆိုင်းနေတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရရက်ခဲတာဟာဥပဒေချိုးဖောက်ရမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကျင့်သုံးခဲ့တဲ့တင်းကျပ်တဲ့မူဝါဒအရခေလွန်ခွင့်လျှောက်ထားသူ9000လောက်ဟာမက္ဆီကိုနိုင်ငံမှာစောင့်ဆိုင်းနေကြရတာပါ။ဒီအစီအစဉ်ကိုဘိုင်ဒန်အစိုးရလက်ထက်မှာရက်ဆိုင်ဖို့လိုအပ်တဲ့အတိုင်းအသေးချာဆောင်ရွက်ခဲ့တယ်လို့ပြည်ထောင်စုတရားရုံးချုပ်ကကြာတာရင်းတွေကဆုံးဖြတ်ခဲ့တာပါ။ပြည်ထောင်စုတရားရုံးချုပ်ကကြာတာရင်းတွေကဆုံးဖြတ်တဲ့နောက်ထပ်ဆုံးဖြတ်ချက်တစ်ခုကတော့လေရုညင်ညာမှုတိုက်ဖြတ်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖန်လုံအိမ်တန်းငွေထုံးလွှတ်မှုကိုကန့်သတ်ခွင့်မရှိဘူးဆိုတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကအဝေဖန်ခဲ့ကြပါတယ်။တောက်ချာနေအစောပိုင်းကယူကရိန်းနိုင်ငံအော်ဒီဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာတွေကတခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှာဆက်သွယ်ရေးစကားဖြစ်နေသူတာဝန်ယူပေးမယ့်အကြောင်းတာတာပေးနေတဲ့ကကန့်လန့်လိုက်ပါတယ်ရှင်။ ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညချမ်းအတွက်ဒီသတင်းစီစဉ်ဒီအစီအစဉ်အတွက် ထုတ်လုပ်ရေးမှူးကတော့မက်ဆူမူမာအတန်ဖန်းအင်ဂျင်နီယာကတော့နက်ရှွာကယ်လီဖြစ်ပြီးတော့ရုပ်တံအင်ဂျင်နီယာကတော့ PJ အလီယက်ပါရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်ကြီးစုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွက်တွေကနေကင်းဝေးကြပါစေရှင်ကျွန်မအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.